ဝင်ဘာမှကျင်းပမဲ့သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီသမ္မတကိုယ်စားလှယ်အောင်အဖြစ်ဂျိုးဘိုင်ဒန်ကိုနိုင်ငံလုံးဆိုင်ရာညီလာခံဒုတိယနေ့မှာတရားဝင်ရွေးချယ်လိုက်ပါပြီ
86 votes for the next president Joe Biden
ပါတီညီလာခံမှမရှိဘဲတဲ့ဦးဆောင်မှုအစွမ်းရည်ကိုချီးကျူးပြောဆိုပြီးသမ္မတဒေါ်နယ်ထရမ့်ရဲ့လူ့ရည်ကံရင်အပေါ်ဝေဖန်ခဲ့သူတွေထဲမှာထင်ရှားတဲ့ Republican တွေလည်းပါဝင်လာပါတယ်ဒီမိုကရက်ပါတီဘက်ကနေသမ္မတရွေးကောက်ပွဲဝင်ပြိုင်ကြသူအများအပြားရှိခဲ့ပေမဲ့ပြည်နယ်အလိုက်ကျင်းပတဲ့ပါတီရင်းအကျိုးရွေးကောက်ပွဲတွေမှာတဖြည်းဖြည်းရှုံးနေကြတာကြောင့်နောက်ဆုံးမှာဂျိုးဘိုင်ဒန်ကိုပါတီရဲ့သမ္မတကိုယ်စားလှယ်အောင်အဖြစ်လရယ်နဲ့ချီရထားခဲ့ကြတာပါ။အဲဒီလိုသမ္မတမဲဆွဲစည်းရုံးပွဲတွေရန်နာခဲ့ကြသူတွေထဲမှာဘိုင်ဒန်ရဲ့အဓိကပြိုင်မဲ့ဖြစ်တဲ့ဗာမွန်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်နာလည်းပါဝင်ပါတယ်။ဒီရက်တာကျင်းပတဲ့ပါတီညီလာခံဒုတိယနေ့မှာတော့အစဉ်အလာအတိုင်းသမ္မတကိုယ်စားလှယ်အောင်ကိုပြည်နယ်အလိုက်တရားဝင်မဲပေးကြတာဖြစ်ပါတယ်။သက်ဆိုင်ရာပြည်내နဲ့ဒေသအသီးသီးကနေပါတီကွန်ဆယ်တွေကဂျိုးဘိုင်ဒန်ကိုထောက်ခံမဲ့ပေးခဲ့ကြတာပါ။ဂျိုးဘိုင်ဒန်ကလည်းအခုလိုပါတီသမ္မတကိုယ်စားလှယ်အောင်အဖြစ်ရွေးချယ်ခံရတာသူနဲ့သူ့မိသားစုကအတိုင်းမသိဝမ်းသာမိပါတယ်လို့ပြောပါရယ်။လာမယ့်ကြာပြင်းနေ့ညမှာတော့ဂျိုးဘိုင်ဒန်ကသမ္မတကိုယ်စားလှယ်အောင်အဖြစ်တရားဝင်လက်ခံစကားပြောရမှာဖြစ်ပါတယ်။